2019ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD ကသူရှင်ပြိုင်တဲ့မဲဆန္ဒနယ်စုစုပေါင်း18နေရာအနက်9နေရာမှာအနိုင်ရရှိခဲ့ပေမဲ့လေမွန်ရှမ်းရခိုင်စတဲ့တိုင်းရင်းသားဒေသတွေမှာ NLD ပါတီအနေနဲ့ရှုံ့နေကြရတာဘာကြောင့်ပါလဲဆက်ပြီးနားဆင်ပါရှင်တနိုင်ငံလုံးလစ်လက်မဲဆန္ဒနယ်ပေါင်း19နေရာအတွက်ဧပြီလ10ရက်နေ့ကကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD ကထက်ဝက်အနိုင်ရရှိခဲ့ပါတယ်NLD ပါတီအနေနဲ့အခုကြားပြတ်ရွေးကောက်ပွဲမှာညှော်မှန်းထားသလောက်အနိုင်မရခဲ့ဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ရခိုင်ပြည်နယ်ကအမ်းမြုံနယ်မှာအနိုင်ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်လေးဖြစ်ပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့သူအနိုင်ရရှိခဲ့တာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်။အမ်းမနိုင်ရတဲ့အကြောင်းကအဓိကတော့ကျွန်တော်ဂျင်းလက်ကိုစီယုံထားလိုက်နိုင်လို့ပါ။အဲ့တော့အဓိကပါတီတည်ဆောက်မှုကျွန်တော်တို့အောင်မြောင်လုပ်နိုင်ကြပါတယ်မြေဆွေစီယုံတဲ့ကာလမှာလေကျွန်တော်တို့မျိုးသားအကျိုးစီးပွားကိုကာကွယ်စောင့်ချဖို့လိုအပ်တဲ့ကာလဖြစ်ကြောင်းနားဝင်အောင်ကျွန်တော်တို့တင်ပြနိုင်ကြပါတယ်အဲဒါကြောင့်လေဒီနေ့မေဆန္ဒနေ့အားလုံးနှိမ့်မလောက်ကိုကျွန်တော်တို့နိုင်အောင်ကြိုးစားနိုင်ကြပါတယ်ရှင်းတိုင်းသားများကလည်းကျွန်တော်တို့ထောက်ခံတဲ့အားစုတော်တော်များများရှိပါတယ်အဲမျိုးပေါ်မှာလည်းကျွန်တော်တို့တဝက်လောက်နိုင်ပါတယ
်ရှမ်းပြည်နယ်ကျေးတီမိုင်းရှူတိုင်းတုံအပါဝင်မဲဆန္ဒနယ်မြေ6နေရာလုံးမှာ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပါတယ်။အခုလိုရှမ်းပြည်နယ်မှာ NLD ပါတီရှုံ့နှိမ့်ခဲ့ရတဲ့အကြောင်းရင်းတွေထဲမှာသူတို့ပါတီအတွက်ဘာသာစကားအခက်အခဲကြုံတွေ့ခဲ့ရတယ်လို့တိုက်ပွဲတွေဖြစ်နေတဲ့အတွက်လက်ရှိအာဏာရပါတီဖြစ်နေတဲ့ NLD အပေါ်မှာဒေသခံတွေရဲ့ထောက်ခံမှုနည်းလိမ့်မယ်ဆိုတာကိုတော့ကြိုတင်ခန့်မှန်းထားကြောင်း NLD ပါတီဗဟုအလုံးမှုဆောင်အတူရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကသတင်းတောက်တွေကိုပြောပါရတယ်။1990ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD ပလဲမြို့နယ်လွှတ်တော်ကိုစလေဟောင်းတဦးဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ကြားပြတ်ရွေးကောက်ပွဲရလဒ်ကိုကြည့်ပြီးNLD အနေနဲ့ပါတီရဲ့အနာဂတ်နည်းဗျူဟာကိုပြန်ပြီးသုံးသပ်ဖို့လိုကြောင်းအခုလိုပြောပါရစ
ေ။ NLD ကထင်သလောက်မနိုင်ဘူးလို့ဟိုထောက်ပြကြရတယ်လေ။သူတို့ကတော့မပါဘူးပေါ့။သို့တော်လည်းပဲ NLD ဘက်ကလည်းဒီတဲ့နီးနာစသဖြင့်ချက်ကမှုမဲဆွယ်စည်းမှုသို့မဟုတ်အမှန်လောက်ယူချက်မှုစသဖြင့်ပေါ့နော်။ဒီဟာတွေမှာပြင်သစ်တာသင်္ကန်းသာယူသစ်တာတွေရှိမလားပေါ့။ဒါတော့ NLD ကောင်းဆောင်ပိုင်းကပို့ပြီးတော့နားလဲပြီးသုံးသပ်နိုင်မယ်လို့ဆက်ပါတယ
်။မွန်ပြည်နယ်ထောင်းစုံမြို့နယ်လစ်လက်သွားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် USDP ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရရှိခဲ့ပါတယ်။အဲ့ဒီမှာ NLD ကရှုံ့နှိမ့်ခဲ့ရတဲ့အကြောင်းရင်းတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းထောင်းစုံမြို့ကတရားအမိပေးရေးကိစ္စကိုဒေသခံတွေမကြေမနက်ဖြစ်မှုနဲ့ပတ်သက်နေတယ်လို့ခန့်မှန်းကြသလို NLD လွှတ်တော်ကိုယ်စားလှယ်လောင်းဟာဒေတာကမဟုတ်ဘူးဆိုတဲ့အချက်ကအဓိကဖြစ်နေတယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်။ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒီတိုင်းသားဒေတာတွေမှာတိုင်းသားလူမျိုးကိုယ်စားလှယ်တွေနိုင်တာကတော့ဒါဖြစ်လက်ဖြစ်တဲ့နယ်ဒါကျွန်တော်တို့ကြိုးစားမှာပါ။အဲသို့တော်လည်းပဲတိုင်းသားလူမျိုးဖြစ်ပြီးတော့တခါနိုင်ငံရေးပါတီအရာကတော့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဟိုအရင်ကတည်းကသူကဒေတာကလူမျိုးတွေကိုပြစားပေးလို့တဲ့ policy ကလုပ်တော့ကတွေ့တဲ့မွန်ဒေတာမှာအဲ့လိုဖြစ်သွားတာကတော့ဟိုဘာလဲလို့ဟိုမေးရမှာပေါ့နော်ဟိုအဲ့တော့မွန်လူမျိုးတွေကပို့ပြီးတော့ဟိုဒါကိုလေးလေးနက်နက်စဉ်းစားပြီးတော့နောက်ကာလရုပ်ောက်ပွဲတွေမှာအသာပြောအစ်နဲ့ချင်းကရင်တော့သူတို့လူမျိုးစုဆိုင်ရာကိုယ်စားလှယ်ပြုပို့ပြီးတော့ရနိုင်လိမ့်မယ်လို့ယူဆပါတယ်ခင်ဗျ။
အခုကြားပြတ်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူ2,000ကျော်ရှိခဲ့ပေမယ့်ဆန္ဒမဲပေးသူအရေအတွက်အတော်လေးနေပါကြောင်းရွေးကောက်ပွဲလည်လာစောင့်ကြည့်သူတွေကပြောပါရယ် NLD ပါတီဝင်ရောက်ရှင်ပြိုင်မှုမရှိတဲ့ကယားပြည်နယ်ဖရူဆိုမြို့နယ်မှာတော့လူမျိုးပေါင်းစုံဒီမိုကရေစီပါတီကယားပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းကအနိုင်ရရှိခဲ့ပါရယ် NLD အနိုင်ရရှိခဲ့တဲ့နေရာတွေကတော့ရန်ကုန်နဲ့စကိုင်းတိုင်းကပြည်သူ့လွှတ်တော် 9 နေရာပဲခူးတိုင်းချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ကအမျိုးသားလွှတ်တော်တနီယာစီနဲ့ရှမ်းပြည်နယ်လွှတ်တော်တနီယာအားလုံးပေါင်း9နေရာဖြစ်ပါတယ်။ USDP ပါတီကမွန်ပြည်နယ်ချောင်းစုံမြို့နယ်ပြည်သူ့လွှတ်တော်နေရာနဲ့ရှမ်းပြည်နယ်ကျိုင်းတုံမြို့နယ်အမှတ်မြင့်ပြည်နယ်လွှတ်တော်နေရာတို့မှာအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်။